မြန်မာနိုင်ငံတွင်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အထောက်အထားမှတ်တမ်းတွေကိုစတင်စုဆောင်းနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာစုံစမ်းစစ်ဆေးမှုရန်တရာ IIMM အကြီးအကဲကပြောကြားလိုက်ပါတယ်။ IIMM အကြီးအကဲ VOA နဲ့တည်တံ့မေးမြန်းရမှာသတိပေးပြောကြတာပါ။အဲ့ဒီ IIMM အကြီးအကဲဖြစ်တဲ့ Nicholas Kujiam ကိုကိုဝင်းမင်းဆက်သွယ်မေးမြန်းထားတာနားဆင်နိုင်ပါတယ်။
ဟုတ်ကဲ့ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေကောက်ယူစုဆောင်ဖို့ကုလသမဂ္ဂကနေ2018ခုနှစ်မှာဖွဲ့ပေးခဲ့တဲ့ DIIMM WIIMM လို့လည်းခေါ်တဲ့အဖွဲ့အနေနဲ့အခု February 1ရက်ဆရာနာသိမ်းပြီးမှလည်းနောက်ထပ်ဖြစ်လာတဲ့အလားတူချိုးဖောက်မှုတွေကိုစကောက်ယူစုဆောင်နေပါပြီ။ဒါတွေကတစ်ချိန်တိပဒါမှမဟုတ်ပြည်တွင်းခုံရုံးတွေမှာတရားစွဲနိုင်ခြင်းထိရောက်အောင်အထောက်အကူပြုနိုင်စေဖို့အခုထဲကစုဆောင်သုံးသပ်နေတာလို့အကြီးအကဲခုံကျော်ကဆိုပါတယ
် It undoubtedly makes things more difficult when we do not have access to the territory
ဒီမနက်ငါနေ့ကိုတွားခွင့်မရတာအခက်အခဲပိုဖြစ်စီတာရှင်းပါတယ်ဖြစ်နေတဲ့နေပြည်တော်အချိုးဖောက်ခံသူတွေနဲ့တရားဆက်သွယ်မရတဲ့ခါကြတော့လေဒါပေမဲ့အခုလိုဖြစ်တာကနိုင်ငံတကာရာဇဝတ်မှုဥပဒေကြောင်းမှာထူးခြားကြတော့မဟုတ်ပါဘူးစုရတွေကပူးပေါင်းဆွမ်းမှုမရှိတဲ့ခါမှာနိုင်ငံတကာတရားမျှတမှုယာယီကျူးကပ်မှုတွေအခက်ကြုံရတတ်ပါတယ်ဒါတွေကိုကျော်လွှားနိုင်ဖို့မဟာဗျူဟာမျိုးသစ်တွေနဲ့ကြိုးစားနေပါတယ်အခုမြန်မာနိုင်ငံကလူတွေနဲ့အဖွဲ့အစည်းတွေပေါင်းထောက်ခံတွေနဲ့ချီပြီးတော့ထောက်ထားတွေပို့ပြီးလာနေပါတယ်။ဒါတွေကိုသိမ်းဆည်းသုံးသပ်တာတွေလုပ်နေပါတယ်။
အခုလိုမြန်မာနိုင်ငံတဲမသွားနိုင်သေးချိန်မှာအင်တာနက်ပေါ်မှာရှိထားပြီးသားအထောက်ထားတွေကလွဲပြီးစံနာတွေကိုမြန်မာပြည်သူတွေပို့ပေးဖို့သူကမှာလိုက်ပါတယ်
။ First I wish to thank all of those who've reached out to us.
အပေါင်းအသင်းတွေနဲ့ကျွန်တော်တို့စီပို့ပေးလာတဲ့သူအားလုံးကိုကျေးဇူးတင်စရာပြောပြချင်ပါတယ်။မိတ်ဆွေတို့အားလုံးတတ်တည်ရှိရှိနဲ့ခုလိုမျိုးလှူဆောင်ပေးတာကိုအများကြီးလေးစားမိပါတယ်။ဆက်သွယ်လာသူအားလုံးအနေနဲ့အထူးသတိထားပြီးတော့ကိုယ်လုံခြုံရေးကိုပထမဦးစားပေးစေချင်ပါတယ်။ဆက်သွယ်လမ်းကြောင်းအလုံးကျုံဆုံးဖြစ်ဖို့ကျွန်တော်တို့ဘက်ကလည်းအစွမ်းကုန်ကြိုးစားမှာပါ။ဒါကြောင့်မလို့ signal ဖုန်းနံပါတ်နဲ့ protein mail ကနေဆက်သွယ်ပို့ပြီးဖို့လုပ်ပေးထားတာပါ။ဒါတွေကမူရင်းပို့တာကိုကုတ်အသွင်ပြောင်းပို့ပြီးတာမဟုတ်လို့လုံခြုံပါတယ်။
ခုံကြုံကပဲကိုယ်တိုင်ကျူးလွန်ခံခဲ့ရတာဒါမှမဟုတ်ကိုယ်တိုင်သက်သေအဖြစ်ကြုံခဲ့ရတာတွေကိုထွက်ဆိုထားချက်တွေလိုခိုင်လုံတာမျိုးကိုဓာတ်ပုံဗီဒီယိုစတာတွေနဲ့မှတ်တမ်းတည်ပြီးပို့ပေးတာတွေထဲမှာအရေးကြီးဆုံးချက်ကို
In all of these cases the most valuable evidence is all
ဒါရီအလုံးတွေကမှတမိုးရှိဆုံးအထောက်အထားမျိုးကတော့ဒီရာဇဝတ်မှုအတွက်ဘလို့ပြင်ဆင်ခဲ့တာတွေပါလာတာမျိုးပါရာဇဝတ်မှုဖြစ်စီလက်တွေ့ကျူးလွန်စေတဲ့အမိန့်မျိုးဒါမှမဟုတ်အထောက်အထားတွေကိုဖျက်ဆီးပစ်ဖို့အမိန့်မျိုးတွေပါကျွန်တော်တို့အခုထူဆိုးနေတာကလူသေးအလောင်းတွေကိုဖျောက်ဖျက်ဖို့မကြခင်ကကြိုးစားခဲ့တာမျိုးတွေပါမိသားစုတွေအနေနဲ့စစ်စစ်ခွင့်လန်းမရတကက်တရားတွေကိုမှတ်တမ်းတင်ခွင့်မရစေအောင်လို့မိတ္တကြိုလိုက်တာတွေကြားခဲ့ရပါတယ်အခုလိုဖျောက်ဖျက်ဖြစ်ဖို့အမိန့်ပေးနေသူတွေကိုသတိပေးချင်ပါတယ်အခုလိုလောက်တာတက်တက်ကူကပြစ်ရှိရဲဆိုတဲ့အသိစိတ်တက်တည်ဖြစ်ပြီးတော့တာဝန်ရှိချောင်းတက်တည်ဖြစ်နေတုံးနိုင်ပါတယ်
အဲ့ဒီတော့လက်ရှိရာသာဝိသားအထောက်အထားတွေပေါ်အရေးပါနိုင်တဲ့ကနဦးတွစ်ရှိသုံးသက်ချက်ကိုမေးရမှာတော့အတိအကျပြောဖို့စောသေးတယ်အချင်းယူစစ်စစ်သုံးသက်နေရဆဲမှုပါလို့ဆိုပြီးလက်ရှိထူကြတာကိုတော့
We're very concerned about the reports that we have seen that showing
ကျွန်တော်တို့အနေနဲ့အခုတွေ့ထားရတာတွေအရထူးဆိုးတဲ့ကြော်တွေရှိနေပါတယ်လူထောင်ခံန်းတွေနဲ့ချီပြီးတော့မတရားဖမ်းဆီးနေတဲ့သဘောပါလူမျိုးရေးတပ်ဖွဲ့တွေကဒီလူတွေကိုလာခေါ်ပြီးလို့ရှိရင်သူရဲ့မိသားစုတွေရင်းနှီးတဲ့သူတွေအနေနဲ့သတင်းချက်လည်းမရကြတော့ပါဘူးဒါတွေကလူမသိသူမသိပျောက်ဆဲမှုဆိုင်ရာနိုင်ငံတကာယာဆွေးမှုကြီးပါနောက်အကြောင်းပြချက်မပေးနဲ့ဖမ်းသွားတာလည်းပါတော့လူသားမျိုးနွယ်ပေါ်မှာကြီးမားတဲ့ရာဇဝတ်မှု crimes against humanity မြောက်ပါတယ်။နောက်မိမိအသက်အန္တရာယ်မရှိဘဲနဲ့တပ်ဖြတ်မှုတွေကလည်းအလားတူရာဇဝတ်မှုမျိုးတွေပါ
။ဒါအပြင်အခုမြန်မာနိုင်ငံကကျူးလွန်မှုတွေမှာအရေးပါတာကိုလည်း WIIMM အကြီးအကဲက
ဒီ is to working on Myanmar I was at the Khmer Rouge tribunal
မြန်မာကိစ္စကိုမကင်တွယ်ခင်တော့ကကမ္ဘောဒီးယားကခမာနီခုံရုံးတွေမှာတာဝန်ယူခဲ့ပါတယ်2019ခုနှစ်ကမှအဲ့ဒီအလုပ်ကိုနားခဲ့တာပါအဲ့မှာဟို1980နှစ်တွေတုန်းကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုပြန်ကန်ရတာဗျအဲ့တော့ဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်အောင်အမိန့်ပေးထားသူဘယ်သူမှမဆိုဘယ်တော့မှကောင်းကောင်းအိတ်နိုင်မှာမဟုတ်ပါဘူးဘာလို့လဲဆိုတော့ဒီတရားမျှတမှုရရှိရေးကနောက်ဆုံးတစ်ချိန်ချိန်မှာကိုယ့်အိမ်တကာအရောက်ကိုလာခောက်မှာမို့ပါတရားမျှတမှုရရှိရေးဆိုတာကအကြာကြီးကိုဆက်ပြီးရှင်းသင်နိုင်တာမျိုးပါ
အဲ့ဒီတော့အဓိကတာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကိုရောအဓိကဘာပြောချင်ပါလဲလို့မေးရမှာခုံချန်က
လ
ုံခြုံရေးဖွဲ့တွေကိုကျွန်တော်ကြံပေးချင်တာကပြန်ပြီးတော့သတိပြုစေချင်တာကတော့နိုင်ငံတကာဥပဒေအခြေခံချက်တွေပါအထက်ကအမိန့်ကြောင့်မလို့ဒီနိုင်ငံတကာဥပဒေကိုကျူးလွန်ခဲ့ရတာပါလို့စင်ကြေပြီးလို့မရပါဘူးတကယ်တာဝန်ကဒီနိုင်ငံတကာရာဇဝတ်မှုမြောက်တဲ့အမိန့်ကိုလိုက်နာဖို့ညှဉ်းဆန်းခဲ့ရမှာပါ နောက်ပြီးတော့အမိတ်ပေးနေသူတွေကိုလည်းကျွန်တော်ပြောချင်ပါတယ်။မင်္ဂတကာဥပဒေတွေအောက်မှာသူတို့တကယ်တာဝန်ရှိတာကဒီယာဇဝတ်မှုတွေမဖြစ်အောင်နဲ့အခုလိုမျိုးယာဇဝတ်မှုတွေမှာတာဝန်ရှိလာသူတွေကိုအပြစ်ပေးနိုင်အောင်လိုအပ်တာတွေတင့်တော်တာတွေအားလုံးလုပ်ပေးဖို့ပါ။လုပ်ပေးဖို့ပြက်ကွက်ခဲ့ရင်တော့မင်္ဂတကာဥပဒေအောက်မှာတာဝန်ယူတာဝန်ခံမှုရှိရပါလိမ့်မယ်။အရင်ပြောခဲ့သလိုပါပဲမင်္ဂတကာတရားမျှတမှုရှာဖွေရေးကတက်တန်းရှိကြတတ်ပါလိမ့်
မယ်။တကယ်တော့မြန်မာနိုင်ငံတဲ့ဆက်ရနာတင်ပြီးဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဆက်လက်ဖြစ်ပေါ်နေရမှာစစ်တပ်ဘက်ကလည်းပြက်ကွက်နှင်းနှင်းမှုတွေဇက်တိုက်လှုပ်ဆောင်နေတာမို့ဒီပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေပိုကြီးမားလာမှာကိုနိုင်ငံတကာမှာအထူးစိုးရိမ်နေကြပါတယ်နော်